ဗြိတိန်နိုင်ငံကသူ့နိုင်ငံသားတွေအတွက်ဖယ်ထားတဲ့တန်ပေါင်း10ခန်းချီရှိတဲ့ AstraZeneca COVID-19 ကာကွယ်ဆေးတွေကိုသူတို့ကိုပေးဖို့အတွက် EU ဥရောပသမဂ္ဂရဲ့တောင်းဆိုမှုကနေဗြိတိန်နဲ့ EU ကြားကာကွယ်ဆေးဆိုင်ရာစစ်ပွဲစတင်ခဲ့ပါတယ်။ဗြိတိန်ကသူ့နိုင်ငံအတွက်ဒီလိုဖယ်ထားတာကြောင့် AstraZeneca ဆေးကုမ္ပဏီက EU ဥရောပသမဂ္ဂကိုပေးဖို့အတွက်ကတိပေးထားတဲ့ဆေးပမာဏမပေးနိုင်ပဲဖြစ်နေတာလို့လည်း EU ကပြောပါတယ်။ဒီရောဂါကာဝယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုကြည့်တာဟာအန္တရာယ်ကြီးတယ်လို့ထောက်ပြနေကြချိန်မှာအခုလိုပြဿနာပေါ်လာတာပါ။ AstraZeneca ကမတ်လမကုန်ခင်မှာ EU ကိုကာဝယ်ဆေးပေါင်းတန်80ပေးရမှာဖြစ်ပေမဲ့အခု31တန်းပဲပေးနိုင်တော့မယ်လို့ကြေညာခဲ့တာပါ။ AstraZeneca ကသူတို့ရဲ့ဂရီတိုင်းဆေးပို့မပေးနိုင်တာဟာစတင်ကတည်းကအဆင်မပြေမှုတွေနဲ့ကြုံနေရတဲ့ EU ရဲ့ကာဝယ်ဆေးထိုးတဲ့အစီအစဉ်အတွက်အခြေအနေပိုဆိုးလာစေပြီး American မှာ109ယောက်ဗြိတိန်က7ယောက်ကိုထိုးပေးနိုင်ချိန်မှာဥရောပမှာတော့လူတရာမှာ2ယောက်နှုန်းသာဆေးထိုးပေးနိုင်တဲ့အနေအထားဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲအသက်65နှစ်အထက်တွေကို AstraZeneca ရဲ့ကာကွယ်ဆေးထိုးမပေးသင့်ဘူးလို့ဂျမနီနိုင်ငံကပြောကြားခဲ့တာဖြစ်ပြီးဒါကိုတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကလက်မခံပေးချလိုက်ပါတယ
်။ MHRA our own authorities have made it very clear that they
ဗြိတိန် MHRA ရဲ့ဆေးဘဆိုင်ရာစီးပွားရေးကံတတ်မှတ်သူတွေကOxford AstraZeneca ကာဝယ်ဆေးဟာပထမတစ်ကြိမ်ထိုးပြီးချိန်မှာလေထိထိရောက်ရောက်ကာဝယ်ပေးနိုင်စွမ်းရှိပြီးဒုတိယကြိမ်ထိုးပြီးရင်တော့ပိုးပြီးတော့တောင်ကောင်းလာတဲ့ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်ကြောင်းပြောတော့တာပါဒါအပြင်အသက်အလိုက်စမ်းသပ်မှုတွေကိုကြည့်ပြီးဒီကာဝယ်ဆေးဟာအုပ်စုအားလုံးအတွက်ထိရောက်ပြီးခုခံနိုင်စွမ်းကောင်းကောင်းရစေတာတွေ့ရတဲ့အတွက်ဂျာမနီရဲ့ပြောကြားချက်ကိုသူလက်မခံကြောင်းပြောကြားခဲ့တာပါ